Yangon Dine Dream, Yonet, Choga, EPC, Hiasi, Mita, Yonima, Pompa Gwemuri, Pikebare, Lamero, Sanjane, Minglaro, Muneriga, EPC, Yonima, Ateza, Pongwemuri, Pikeraba, Hiasi, Mita Gari, Pesa, Yabu, Hiasine, Swain, Winji Tanaga, Pidirego, Taidone, Zemabe, Akulumu, Pompa Gwemuri, Shinire, Jau, Yangonga, Lare, Dream, Makwanu, Pyopja, Pibasin.
Yangon Yonet Tonguga, EPC Yonima, Digne Zulanga, Koya Menes of Anga, Bompa Gwemuri, Chekevare, Lamero Munene, Minglaro Muneruga, EPC Yonima, Menes of Ang Lina Gwe Winching Laga, Pagwegedi, Sanjang Munerega, Yasin Mita Yongaro, Menes and I Winchima, Pagwegerava, Sanjang Sitima Naga Mita Yoma, Yasin Mitaga, Lasang Durishin, Chain, Pagwegera, Chipime. အသေးစားပောက်ကွယ်မှုဖြစ်လို့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့အနားမှနေတဲ့သူတွေကပြောကြပါတယ်။အခုရပိုင်းမှာပဲမင်္ဂလာတုံမြို့နယ်ပါဝင်မြို့နယ်တချို့ကရပ်ွက်တွေမှာမိတာကဆောင်ဖို့အာဏာပိုင်တွေကအတင်းအကျပ်ဖိအားပေးတာမျိုးတွေဖြစ်နေတဲ့အချိန်အခုလို့ပောက်ကွယ်မှုတွေဖြစ်လာခဲ့တာပါ။မနေ့အစောပိုင်းမင်္ဂလာတုံကEPC ရုံးမှာပောက်ကွယ်ခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလို့ပြောပါ
ပြီးတော့ဝင်လာတော့လည်းတက်နေဆိုတော့ပြည်ကတော့အမမီးရဆောင်လည်းလူအများကြီးများများရှိနေအောင်ရှိနေရတာကြောင့်လက်ဖြစ်နေပြီးတော့တော်တော်မီလီမီလီကိုအဲ့လိုလာဖြစ်တာတွေကစောင့်ဝိုင်းတာတွေကိုအင်းရဲ့လုံလို့လဲဒါတတိပီးရနေနဲ့လောက်တာလောက်တာပေါ့အဲ့လိုကထင်ပါတယ်အဲ့လိုလူထိကကြောင့်မရှိဘူးအဲ့ဒါတော့တော်တော်ကျယ်တယ်ဒီလူထိကကနေတော့ကျွန်တော်လည်းမကြမ်းဘူးပေါ့
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီကလုံခြုံရေးတင်းကြပ်ပြီးဒါစီရှာခွေကြီးလုတ်ခဲ့တယ်လို့မင်္ဂလာတုံမြို့နယ်မှာနေထိုင်သူတွေကပြောကြပါတယ်။လက်မတော်မြို့နယ်မှာလည်းဒီမနေ့9နိုင်ခွဲဝန်းကျင်လောက်ကရက်စစ်မီတာယုံတကားဝါစီမှာပောက်ကွဲမှုတစ်ခုဖြစ်ပါတယ်။ဒီပောက်ကွဲတံကတော်တော်ကျယ်ပြီးပြင်းထန်တဲ့ပောက်ကွဲမှုဖြစ်တယ်လို့ဘုံကွဲတဲ့နေရာနာမှာနေသူတွေကပြောပါတယ်။ ပောက်ကွဲမှုကြောင့်ယုံတကားပျက်စီးတာနဲ့မှန်တွေ့ကွဲသွားတာတချို့ရှိပေမဲ့လူကိုထိခိုက်တာမျိုးမရှိဘူးလို့လက်မတော်မြို့နယ်ကတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကြပ်ပြီးတားဆီးစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ရုံးဖွင့်ချိန်ပုံမှန်အတိုင်းဖွင့်ပြီးလုပ်ငန်းတွေဆက်ဆောင်ရွက်နေတယ်လို့လက်မတော်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတို့ကပြောပါတယ်။ ဇူလိုင်လ9ရက်နေ့ကလည်းတာမွေတင်ကန်းကျွန်းမယံကုန်းလှိုင်ကမာရွတ်စတဲ့မြို့နယ်တွေကလျှက်စစ်မီတာယုံတွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးစစ်ကောင်စီအုပ်ချုပ်မှုပေါ်မကျေနပ်တဲ့ပြည်သူတော်တော်များများကမီတာကအပါအဝင်အစိုးရဝန်ဆောင်ကတော်တော်များများကိုမပေးဆောင်ပဲဆန့်ကျင်နေခဲ့ကြတာပါ။ဒါကြောင့်ပြည်သူတွေလျှက်စစ်မီတာကလာဆောင်ကြဖို့လျှက်စစ်နဲ့စွ မိချိုးဖြတ်တောက်တာမျိုးတွေကိုလည်းလုပ်ပါတယ်ဒီလိုအချိန်နှင်းမှာ EPC ရုံးတွေမှာဘုံကွဲနေတာကြောင့်မီတာကသွားဆောင်ရမှာစိုးရိမ်စရာဖြစ်တယ်လို့ရန်ကုန်ဒေသခံတဦးက VOA ကိုပြောပါတယ
်ဟုတ်တချို့တွေကလည်းဟိုပြုတ်ခွန်လည်းလာပြီးတော့ဟိုရှင်းလျှောက်တဲ့ခါမှာကြောက်အလန့်အန်တချို့တွေသွားဆောင်ကြတာလည်းရှိတယ်အဲ့လိုမျိုးဆောင်လို့မီတာပြုံးနေမှာပုံပေါက်တာတွေကိုကြားရတဲ့ခါကျတော့ပြည်သူတွေအနေနဲ့ပေါ့နော်ကျွန်မအပါဝင်ဟိုပြည်သူတွေမဆောင်တဲ့ပြည်သူတွေကဘယ်လိုခံစားရလဲဆိုတဲ့ခါကျတော့အော်တော်သေးတာပေါ့ငါတို့ကဟိုပြုတ်ခွန်လည်းငါတို့အစိုးရစကားနားထောင်နေငါတို့သွားမဆောင်တာဟာမှန်နေပေါ့နော်နှမလို့ရှိရင်မီတာသွားဆောင်ခြင်းအချင်းအချင်းဟိုနင်းထွက်ပြီးကိုဗစ်စတဲ့ကူးနိုင်တယ်ပြီးတော့ဒီလိုမတော်တဆပေါ့နော်ဒီလိုပုံပေါက်တဲ့ခါမှာကိုအတက်အန်ကြီးကလည်းရှိသေးရဲ့ဆိုလည်းဟာလိုမျိုးဆိုပြီးတော့အလိုမျိုးနေနေပဲအမြင်ပါရဲ့ဟုတ်ကဲ့
ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပြည်သူတွေအခက်အခဲဖြစ်နေကြချိန်မှမီတာတွေဆောင်စရာမလိုပဲကင်းလွတ်ခွင့်ပေးတယ်လို့ကြေညာထားပါတယ်ရှင်